နယူးဇီလန်နိုင်ငံမှာ COVID-19 ရောဂါကျင်းရှင်းသွားပြီလို့နယူးဇီလန်ဝန်ကြီးချုပ်ဂျက်ဆင်ဒရာဒင်နာဒီကနေ့တနင်္လာနေ့ကြေညာခဲ့ပါတယ
်။ In New Zealand has done something remarkable in our fight to beat COVID-19. We united in unprecedented ways to crush the virus.
COVID-19 တိုက်ခိုက်ရေးမှာနယူးဇီလန်အနေနဲ့အောင်မြင်မှုတစ်ခုရအောင်လှုပ်ဆောင်နိုင်ခဲ့ပါပြီ။ဒီဗိုင်းရပ်စ်ကိုချေမှုန်းဖို့အားလုံးတစ်စီတစ်လုံးနဲ့ညီညီညွတ်ညွတ်လှုပ်ဆောင်ခဲ့ကြတာပါ။ဒီကပ်ရောဂါကြောင့်တည်ဆုံးသွားခဲ့ရသူတွေကိုလည်းအတိအမှတ်ပြပါရစေ။ကျမတို့အားလုံးလက်တွဲဆောင်ရွက်ခဲ့ကြသလိုတတ်နိုင်သမျှဖေးမပေးခဲ့ကြပါရစေလို့ပြောသွားတာပါ။COVID-19 နဲ့ဆေးရုံတက္ကသိုလ်မှခံယူနေတဲ့နောက်ဆုံးလူနာကိုဆေးရုံဆင်ခွင်ပြုလိုက်ပြီးကူးစက်မှုအသက်ထမတွေ့ကြောင်းကျန်းမာရေးဌာနညွှန်ကြားရေးမှူးချုပ် Ashley Bloomfield ကကြေညာချက်ထုတ်ပြန်ပြီးမကြာခင်မှာပဲဝန်ကြီးချုပ်ကအခုလိုကြေညာလိုက်တာပါ February လနောက်ပိုင်းကစပြီးတော့ရောဂါကူးစက်မှုဖြစ်ပွားခဲ့တဲ့ New Zealand မှာအထူးကြီးလူနာသေမရှိတာ18ရက်သက်တိုက်ရှိပြီလို့ညွှန်ကြားရေးမှူးချုပ် Bloomfield ကပြောပါတယ်ဒါပေမဲ့လည်းဆက်ပြီးတော့သတိနဲ့နေထိုင်ကြဖို့လိုအပ်ကြောင်းကိုလည်းသူကပြောပါတယ်မတ်လရဲကဆက်ပြီးတော့နိုင်ငံတွင်အသွားအလာထိန်းချုပ်ကန့်သတ်ထားတာတွေကိုအဆင့်၄ဆင့်ခွဲဖြေလျှော့ပေးသွားမယ်လို့ကျန်းမာရေးဌာနကရတဲ့စီးရင်တွေကိုအခြေခံပြီးတော့ဝန်ကြီးချုပ်အာဒနာပြောတာပါဒါပေမဲ့နေဆက်ကိုတော့ဆက်ပြီးတော့ပိတ်ထားမယ်လို့ပြောပါတယ်နယူးဇီလန်မှာရောဂါကူးစက်မှုစတွေ့တဲ့အချိန်လေးကဆက်ပြီးတော့အရေးပါတဲ့လုပ်ငန်းတွေကလွဲလို့ကျန်စီးပွားရေးလုပ်ငန်းတွေအားလုံးကိုပိတ်ထားခဲ့ပါတယ်ဆောက်လုပ်ရေးလုပ်ငန်းတွေနဲ့ပြည်ရင်းခရီးသွားလာခွင့်ကိုမေလကစပြီးတော့ဖွင့်ပေးခဲ့တယ်လို့ဈေးဆိုင်တွေစားတောက်ဆိုင်တွေရုပ်ရှင်ရုံနဲ့ကျောင်းတွေကိုတဖြည်းဖြည်းပြန်ပြီးတော့ဖွင့်ပေးခဲ့တာပါ။လူဦးရေ9000လောက်ရှိတဲ့နယူးဇီလန်မှာ COVID-19 ကူးစက်သူ1154ယောက်ရှိပြီးတော့22ယောက်သေဆုံးခဲ့ပါတယ်ရှင်။